မြန်မာနိုင်ငံကို9ရက်ကြာအလဲအပတ်ရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းမက်ဒရင်းအော်ဘရိုက်ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှုရှိတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်က VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်မက်ဒရင်းအော်ဘရိုက်ဟာနေပြည်တော်မှာရှိနေစဉ်အတွင်းမြန်မာအစိုးရတာဝန်ရှိတဲ့သူတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်မနေ့တုန်းကတိုင်းရင်းသားပါတီခေါင်းဆောင်နေနဲ့တွေ့ဆုံစဉ်မှာတော့သူမကငိမ့်ညံ့ရေးဖော်ဆောင်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့တယ်လို့သိရပါတယ်အပြည့်အစုံကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာနိုင်ငံဒီမိုကရေစီအသွင်ခုပြောင်းရေးလုပ်ငန်းတွေမှာ NDI အမေရိကန်အမျိုးသားဒီမိုကရေစီအဖွဲ့ကနေကူညီလှုပ်ဆောင်ပေးနိုင်မယ့်ကိစ္စတွေကိုလေ့လာဖို့ရောက်ရှိနေတဲ့ NDI ဥက္ကဋ္ဌလည်းဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းလည်းဖြစ်တဲ့ Madeleine Albright ဟာမနေ့ကဇွန်လ၂ရက်နေ့မှာဘာသာရေးနဲ့တိုင်းရင်းသားခေါင်းဆောင်တွေလူမှုအဖွဲ့ကြီးကကိုယ်စားလှယ်ရင်းနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီကနေ့တော့နေပြည်တော်မှာရောက်ရှိနေပြီဖြစ်ပါတယ်။နေပြည်တော်မှာရှိနေစဉ်အတွင်းမြန်မာအစိုးရအရာရှိတွေနဲ့တွေ့ဆုံတာအပါအဝင် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံမှာဖြစ်တဲ့အကြောင်း NLD ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်တဦးလည်းဖြစ်မိထီလာမျိုးကိုစားပြုပြည်သူ့လွတ်တော်အမတ်တဦးလည်းဖြစ်တဲ့ဦးဝင်းထိန်က VOA ကိုပြောပါတယ်။မနေ့ကတိုင်းရင်းသားပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါမှာတော့ပြည်ရင်းငြိမ်းချမ်းရေးပေါ်ဆောင်ရေးကိစ္စအပါအဝင်2015ရွေးကောက်ပွဲကိစ္စတွေကို Modeling Albright ကစိတ်ဝင်စားမေးမြန်းခဲ့တယ်လို့အဲ့ဒီတွေ့ဆုံဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ ALD ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးကျော်မြင့်က VOA ကိုပြောပါတယ
်။ Modeling Albright ကသူကဘာဖြစ်ဆိုငြိမ်းချမ်းရေးပေါ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးတော့သူသိကျင်တယ်ပေါ့လေ။နောက်တစ်ချက်က PR စနစ် PR စနစ်ကိုသဘောကျမကျပေါ့။နောက်တစ်ချက်က2015မှာရွေးကောက်ပွဲဝင်မဝင်ပေါ့လေအဲ့ဒါလေအကျဉ်းချင်းကတော့အဲ့လောက်မှတ်မိလိုက်တယ်ကျွန်တော်သူလည်းဟိုပေါ့လေဒီတိုင်းရင်းသားပါတီဒီကိစ္စနဲ့ပတ်သက်ပြီးသူတို့သဘောထားတွေပါရှိတယ်အဲ့ဒါလေးကိုသူသိကျင်လို့ထင
်ပြည်ရင်းညညာရေးပေါ်ဆောင်ရေးကိစ္စမှာတော့တိုင်းရင်းသားတွေနဲ့အစိုးရအကြားချင်းကပ်ပုံညင်မတူတာကိုလည်းသူတို့ဘက်ကတင်ပြဆွေးနွေးခဲ့တယ်လို့ဦးကျော်မြင့်ကဆက်ပြောပါတယ
်တိုင်းရင်းသားတွေအနေနဲ့ကတော့ဟိုနိုင်ငံရေးဖြည့်ချင်းမှုတစ်ခုပေါ့အဲ့ဒါလိုအပ်တယ်အစိုးရဘက်ကပြောတာကတော့သူတို့ကဟိုပြည်ထောင်စုဟိုလေတိုင်းနဲ့ပြည်နဲ့ဒီနဲ့အဆင့်မဆွေးနွေးပြီးထောင်စုအဆင့်ဆွေးနွေးနောက်လည်းနဲ့ချပါတီထောင်ပါလီမန်ရဲ့ဝင်ပွဲအဲ့လိုအဆင့်ဆင့်လုပ်ထားတာပေါ့တိုင်းရင်းသားတွေဘက်ကကြာတော့ဒီနိုင်ငံရေးအဖြစ်တစ်ခုရအောင်အရင်လုပ်ပါလုပ်ပြီးတော့မှသွားကျင်တယ်အဲ့ဒီသဘောတွေကိုပြင်ပြပြောကြတာပေါ့
2015မှာကျင်းပမဲ့ရွေးကောက်ပွဲဝင်ရေးမဝင်ရေးကိစ္စကိုမေးမြန်းရမှာလဲသူတို့အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအပေါ်မူတည်ပြီးဆုံးဖြတ်သွားမှာဖြစ်တယ်လို့ဦးကျော်မြင့်ကပြောပါတယ
်ကျွန်တော်တို့ကတော့2008 constitution ကဘလို့နေမှာမသိတော့ဘူးသူအဲ့ဒါနည်းနည်းစိုးမယ်ပေါ့အဲ့ဒီပြောရတယ်သူကဟို2008 constitution ကိုပြင်မဲ့ကိစ္စတွေပြင်အောင်မယ်အစိုးရကလည်းသူကဟိုလွတ်တော်မှာပြင်မဲ့ committee တွေပါတယ်ဖွဲ့ထားတော့ဘာတွေဖြစ်ကြအောင်မလဲမသိဘူးပေါ့
PR လို့ခေါ်တဲ့အချိုးကျမဲ့စနစ်ပေါ်တိုင်းရင်းသားပါတီရဲ့အမြင်သဘောထားကို Madeleine Albright ကမေးတဲ့အခါမှာတော့တိုင်းရင်းသားပါတီအများစုကသဘောမတူတဲ့အကြောင်းပြန်လဲတုံ့ပြန်ခဲ့တယ်လို့ဆိုပါတယ
် PR စနစ်ကိုဒီကတိုင်းရင်းသားပါတီရဲ့သဘောထားပေါ့အဲ့ဒါလေးကပြည့်ကျင်တယ်အဲ့ဒီအပေါ်မှာပဲပြောကြပါအဲ့ဒီပြောတယ်သူကလည်းအချိန်ကလည်းသိမရဘူးအဓိကကြတာလေးတွေပဲအဲ့လိုပြောနေရတာပေါ့ပြရစနစ်ပေါ်တော့သဘောမတူရတူများတယ
်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်း Madeleine Albright ဟာမြန်မာနိုင်ငံကိုမေလ31ရက်နေ့ကနေဇွန်လ5ရက်နေ့အထိအလဲပါရောက်ရှိနေတာပါမနေ့ကတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတာအပြင်တခြားဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်နိုင်ငံသားရဲ့ဝန်ကြီးဟောင်း Madeleine Albright အနေနဲ့မနေ့ဖြန်အင်္ဂါနေ့မှာတော့ပြည်လန့်ရန်ကုန်တက္ကသိုလ်စင်ရင်တုခမ်းမမှာဖိတ်ကြားထားတဲ့ဧည့်သည်တွေကိုမင်းကွန်းပြောကြားဖို့ရှိပါတယ်။ Madeleine Albright ဟာသူကုလသမဂ္ဂဆိုင်ရာအမေရိကန်သားမကြီးအဖြစ်တာဝန်ထမ်းဆောင်နေစဉ်1995ခုနှစ်တုန်းကမြန်မာနိုင်ငံကိုပထမဆုံးအကြိမ်အလဲပါရောက်ရှိလာခဲ့တာဖြစ်ပြီးအဲ့ဒီအချိန်တုန်းကနေရင်အကျယ်ကျုံနဲ့ထင်းထင်းခံထားရတဲ့ဒေါအောင်ဆန်းစုကြည်ကိုရှာရှာပါပါတွေ့ဆုံခွင့်ရခဲ့သူတဦးလည်းဖြစ်ပါတယ်ခင်ဗျာ။